တရုတ်နိုင်ငံဘက်ကိုစံပြန်ပြီးတော့တင်ပို့နိုင်မှုအတွက်တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရနဲ့မြန်မာအစိုးရဘက်ကအစိုးရဘိုင်းနဲ့ရောပုဂ္ဂလိကဘိုင်းနဲ့ပါညှိနှိုင်းဆွေးနွေးနေကြပြီဖြစ်ပါတယ်။လက်ရှိမှာတော့တရားမဝင်စံတင်သွင်းတာတွေအလုံးကိုယူနန်ဘက်ကနေပိတ်ပင်ထားသလိုတရားဝင်စံတင်သွင်းမှုအပေါ်မှာလည်းသူတို့သတ်မှတ်ထားတဲ့အခွန်နှုန်းထားကများလွန်းနေတာကြောင့်တရုတ်ကုန်သည်တွေကမြန်မာစံတွေကိုမဝယ်တော့ဘဲနဲ့လက်ရှိမှာတော့အဝယ်အားလုံးကိုရပ်ဆိုင်းထားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာဘက်ရဲ့သတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။တရုတ်ကုန်သည်တွေကမြန်မာစံကိုအခွန်မဆောင်ဘဲတရားမဝင်ဝယ်ယူနေရတယ်ကိုယူနန်အစိုးရကပိတ်လိုက်သလိုတရားဝင်ခွန်ကလည်း38ရာခိုင်နှုန်းပေးဆောင်ရတဲ့အတွက်တရုတ်ကုန်တွေကမြန်မာစံကိုလက်ရှိမှာမဝင်နိုင်တော့ဘဲရန်နာထားတာပါတရုတ်ကုန်တွေကသူတို့ယူနန်အစိုးရရဲ့အခွန်ကိုရှောင်ပြီးတရားမဝင်လမ်းကြောင်းကနေမြန်မာစံကိုအများဆုံးဝယ်ယူနေကြတာဖြစ်ပါတယ်ပြည်တွင်းစံထောက်ဝက်လောက်ကတရုတ်ပြည်ကိုပို့နေရဖြစ်ပြီးအခုလိုတရုတ်ဘက်ကစံအဝယ်လျော့သွားတဲ့အတွက်စံဈေးကွက်မှာအထိုက်လျောက်နစ်နာမှုတွေရှိရလို့မြန်မာကုန်တွေကပြောပါတယ်ဒါကြောင့်တရုတ်မြန်မာစံတင်ပို့မှုမှာနှစ်ဖက်ပြည်လည်နိုင်မဲ့တရားဝင်သဘောတူညီမှုဖြစ်လာဖို့ညှိနှိုင်းနေတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသိန်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကပြောပါရယ်
ဒီတရားမဝင်ဝဲတဲ့ဟာရှိနေတာအဲနောက်ဒီဘက်ကလည်းနေဆက်မှာရောင်းနေတာရှိတာပဲပေါ့နော်ဒီဟာဟိုနှစ်ဖက်ဒီလိုသွားနေတဲ့အနေထားပေါ့နော်ဟိုရေရှည်အတွက်ခိုင်မာတဲ့ဈေးကွက်တော့မဟုတ်ဘူးပေါ့ဒါပေမဲ့လည်းဟိုဒီ informal ကနေပြီးတော့ formal လုပ်နိုင်တဲ့အနေထားတစ်ခုဖြစ်အောင်တော့အားလုံးဝိုင်းစူးစမ်းနေပေါ့နော်ကျွန်တော်တို့လည်းစူးစမ်းနေတယ်အဲတော့စူးရလည်းတင်ပြထားတယ်ပေါ့နော်ကိုအစိုးရဘက်ကရောညှိနှိုင်းနေတယ်ပြည်내အဆင့်တွေရောနောက်အခုအဆင့်တွေရောပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံတွေရောညှိနှိုင်းနေရတယ်လို့လောက်နေပါပေါ့နော်မကြခင်မှာတခုခုတော့ထူးခြားမှုဖြစ်မယ်လို့တော့မျှော်လင့်တာပေါ့လေအမှန်တကယ်တော့ကိုတို့ကဒီနယ်စပ်ကုန်သွယ်ရေးကိုလည်းဟိုခလင်းလင်းမြန်မြန်နဲ့အခက်အခဲတားဆီးမရှိလုပ်နိုင်အောင်ပေါ့နော်နောက်ကပုံမှန်တင်ပို့ရောင်းချမှုကိုလည်းလွယ်လွယ်ကူကူလုပ်နိုင်အောင်ပေါ့ဒီနှစ်ခုစလုံးအတွက်ကိုလို့ဆွေးနွေးတာပါ
ယာရုကဖယ်ရှားခံလိုက်ရရဲ့စီးပွားကူးတန်းဝန်ကြီးဌာနကုန်သွယ်ရေးညွှန်ကြားရေးမှူးချုပ်ဦးရနိုင်ထွန်းဟာယူနန်အစိုးရနဲ့ညှိနှိုင်းတာမှာဦးဆောင်ပါဝင်ခဲ့ရဖြစ်ပြီးအခုသူယာရုကနေထုတ်ပယ်ခံလိုက်ရလို့တရုတ်ဘက်ကလည်းစံကိစ္စဆွေးနွေးတာတွေကိုပြန်ပြီးစောင့်ကြည့်နေတာဖြစ်နိုင်ကြောင်းမြန်မာနိုင်ငံစံဆက်လုပ်ငန်းရှင်များအသင်းတွဲဖက်အထွေထွေအတွင်းရေးမှူးဦးနေလင်းစင်ကပြောပါရစေ။အ
ုံညှိနှိုင်းတာကကျွန်တော်တို့ဒီယူနန်ပြည်နယ်အစိုးရနဲ့ကျွန်တော်တို့ဘက်ကပုံစံရင်းနဲ့စီးပွားကူးတဲ့ပုံစံရင်းနဲ့ဒီနိုင်ငံအပြည့်အစုံကုန်စည်မှုကိစ္စကျွန်တော်ညှိနှိုင်းတဲ့ကိစ္စတွေရှိတယ်အဲ့ဒီကိစ္စအောင်အဓိကဥဆောင်တာကဒီကုန်သွယ်ရေးစီးပွားကူးတဲ့မှာကုန်သွယ်ရေးရဲ့ဒီကြီးကဦးရံနဲ့ထုံးတာဟိုသူအဓိကထားပြီးတော့ဟိုဘက်တွေကညှိပြီးတော့နိုင်ငံဆန်ဒီကုန်ပစ္စည်းဖလှယ်တာလို့ဆန်ကုန်သွယ်ရေးဆွဲပြီးအပစ္စည်းကုန်ပြန်လည်ကုန်သွယ်မှုတွေသူကဆောင်ရွက်နေတာလက်ရှိပြီးတဲ့ဘက်ကသူ့ကိုနားလိုက်တဲ့အခါကျတော့သူ့ဘက်ကလည်းဒီအောင်ဘယ်လိုဆက်လုပ်ရမလဲဆိုတော့သူကအခြေအနေစောင့်ကြည့်နေတဲ့ဘောဖြစ်နေတော့အခြေအနေကနည်းနည်းပြောရခက်တယ်
တရုတ်ယူနန်အစိုးရကစံတွေအပေါ်မှာတရားဝင်ခွန်ကို38ရာခိုင်နှုန်းသတ်မှတ်ထားလို့တရုတ်ကုန်တွေကမြန်မာစံကိုဈေးနှိမ်ဝယ်ယူကြပါတယ်။တရုတ်ဘက်ကစံမတင်ပို့ရပေမဲ့လည်းတခြားနိုင်ငံပေါင်း60ကိုတော့ရေချောင်းကနေတင်ပို့နေရရရှိရလို့မြန်မာနိုင်ငံစံစဘာအသိန်းချုပ်ဒူးဥက္ကဋ္ဌဦးအောင်တန်းကပြောပါရယ်
တရုတ်ကဒီပြည်နိုင်ငံကျွန်တော်နိုင်ငံနဲ့ဈေးပေါ်တဲ့ဆန်တွေရှိနေလို့ရတယ်သူတို့ရှိမှဆန်လက်ကျန်ရှိနေလို့တရုတ်ကလက်တလုံးမသွားဘူးရဟုတ်ကဲ့ဒီမကြိုက်တာကသူတို့ပေးတဲ့ဈေးနဲ့ကျွန်တော်တို့ရှိရရှိနေဖြစ်နေဈေးနဲ့မကြိုက်တ
ာဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံကတင်ပို့ရဆန်လုံးရှိပေါ်မှာပြီးခဲ့တဲ့တောက်ချနေကစပြီးအခွန်ကောက်ခံနေပြီဖြစ်ပါတယ်ဒါပေမဲ့လည်း EU ဈေးကွက်ကိုတင်ပို့တာကစုစုပေါင်းဆန်တင်ပို့မှုရဲ့ရှေ့ရာဂိုင်းနှုန်းပဲဖြစ်ပြီးတနိုင်ငံလုံးထုတ်လုပ်မှုနဲ့ပြန်တွက်မယ်ဆိုရင် EU ဈေးကွက်ကြောင့်ထိခိုက်နိုင်တဲ့ပမာဏက200ရာဂိုင်းနှုန်းပဲရှိရလို့ဆန်ဈေးကွက်မှာလွတ်ကိုင်းနေသူတွေကပြောပါရယ် EU ရဲ့အခွန်ကောက်ခံမှုနဲ့တရုတ်ကအဝယ်ရပ်ထားတာတွေကြောင့်ဒေသတွင်းနိုင်ငံတွေမှာဈေးကွက်အစ်ကိုရှာဖွေဖို့ကြိုးပမ်းရမှာဖြစ်ကြောင်းဘရင်နောင်ဆန်ကုန်စည်တိုင်းဥက္ကဋ္ဌဦးလူမော်မြင့်မောင်ကပြောပါရယ်
ကျွန်တော်တို့ကတော့တခြားဈေးကွက်တွေကိုဒီတဲ့ပုံလို့ရှာပါပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော် export ရဲ့ volume ရဲ့တစ်ဝက်က China border ကိုသွားပြီးတော့တစ်ဝက်ကဒီဘက် normal trade ကိုသွားတာပေါ့နော်။အဲ့ဒီခါကျတော့အနည်းဆုံးတော့တစ်နှစ်က1 million နဲ့1.8 million လောက်ထိရှိတာပေါ့နော်။ Excel မှာအဲ့တော့အဲ့1 to 1.8 million ကြီးကိုကျွန်တော်တို့ကတခြား market ကိုရောက်အောင်ရွှေ့ရမယ်နဲ့ရောက်ဈေးကွက်ရှာမယ်လို့ပြောရှိတယ်။ဒါမှမဟုတ်လေကျွန်တော်တို့ရဲ့အောက်ခြေအဆင့်မှာပေါ့နော်ဌာနဆိုင်ရာနဲ့ဟိုဘက်နိုင်ငံကဒါပြည်ပြည်နဲ့အစိုးရလောက်နဲ့ညှိနှိုင်းပြီးတော့နားလည်မှုနဲ့ညှိနှိုင်းလို့ရမလားအဲ့ဒါဆိုသွားလို့ရမလားဒါဆိုရင်တော့မြန်မာစံလေးဘက်တို့ဟိုဘက်စိုးပြောရမှာပေါ့နော်အချိန်ဒီဒါလည်းကျွန်တော်တို့သက်ဆိုင်ဌာနဆိုင်ရာအဖွဲ့အစည်းတွေနဲ့
ဟိုသူရဲ့ယူနန်ပြည်နယ်အစိုးရနဲ့ညှိနှိုင်းမှုရရင်တော့ဒါမဆိုးဘူးလို့ပြောအောင်ပါပဲ။လက်ရှိပြည်တွင်းမှာစံစည်းနှုန်းတွေကျလာနေရလို့ကုန်တယ်ကပြောပါတယ်။ဒါဟာကမ္ဘာစံစည်းကွက်မှာစံပိုရှာနေရာကြောင့်လည်းဖြစ်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝေးလျှော့သွားကြောင်းလည်းစံစည်းကွက်ကိုပိုပြီးထိခိုက်နိုင်ခြေရှိရလို့သုံးသပ်တာရှိပါတယ်။
ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာပြည်ပကို3.9%တန်ချိန်တုံးတန်းကျော်တင်ပို့ရပေမဲ့အခုနှစ်မှာတော့တန်ချိန် 1.3% ခွနသန်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့မြန်မာနိုင်ငံစံစွာအသိအကျကခန့်မှန်းထားကြောင်းပြောပါရယ်။